ငွေမဲခွာကြမှုတိုက်ချက်ရေးဆိုင်ရာနိုင်ငံကငွေကြေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကမြန်မာနိုင်ငံကိုပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံများစီးရင်ကနေပယ်ဖြတ်လိုက်ပါတယ်။ငွေကြေးဆိုင်ရာလုပ်ငန်းအဖွဲ့ SATF ကတောက်ကြနေမှာအခုလိုကြေညာခဲ့တာပါ။2000ခုနှစ်ကထုတ်ပြန်ခဲ့တဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့စီးရင်ထဲမှာနိုင်ငံ23နိုင်ငံပါဝင်ပြီးမြန်မာနိုင်ငံဟာအဲ့ဒီအထက်မှာနောက်ဆုံးကျန်ရှိနေတဲ့နိုင်ငံမှာငွေမဲခွာကြမှုတိုက်ချက်ရေးမှာမြန်မာနိုင်ငံရဲ့လှုပ်ဆောင်မှုတွေကလုံလောက်မှုမရှိဘူးလို့ဒီနှစ်အစောပိုင်းတုန်းကတော့ဥရောပပြည်ထောင်စုကဝေဖန်ခဲ့ပါသေးတယ်ဒီငွေကြေးဆိုင်ရာလုပ်ငန်းအဖွဲ့ကိုကမ္ဘာစစ်မှုထိပ်ကြီး9နိုင်ငံနဲ့ရုရှားနိုင်ငံတို့က1989ခုနှစ်မှာစတင်တည်ထောင်ခဲ့ကြတာပါ။ငွေမဲခွာချမှုတိုက်ချက်ရေးနဲ့အကြမ်းဖက်သမားတွေကိုဗန်ဒါငွေကြေးထောက်ပံ့မှုတိုက်ချက်ရေးတွေအတွက်မူဝါဒတွေချမှတ်တဲ့နေရာမှာအစိုးရတွေကိုဒီအဖွဲ့ကအကူအညီပေးနေတာဖြစ်ပါတယ်။